ောတာရှင်များရှင်အပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်နေလို့အစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြထားတဲ့ Inley Princess Inley Minimi Limited ကစက်သိန်းတစ်ထောင်အထက်ချင်းငွေရမယ်လို့အစိုးရကထုတ်ပြန်ခဲ့ပြီးနောက်မှာတော့COVID-19 ချင်းငွေလျှောက်ထားသူတွေကြားမှာလှုပ်လှုပ်ရှားရှားဖြစ်ခဲ့ပါတယ်။စီမင်းသတ်မှတ်ချက်များပြားပါတဲ့အစိုးရရဲ့ချင်းငွေကိုလက်လန်းမမီချသူတွေကတော့ကိုယ့်စီစဉ်တဲ့ကိုလုပ်ငန်းတွေဆက်လက်လက်ပတ်နိုင်ဖို့စီစဉ်နေကြပါပြီ။ကျမတင်ကြီးထိုက်ပါရှင်။ကိုလီပင်တွေကထွက်တဲ့ဖက်တွေကိုမီးရှို့ရှင်းလင်းနေရတာမြင်ပြီးဒီကနေပလတ်စတစ်အစားတို့လူသုံးကုန်ပစ္စည်းတွေထုတ်ရင်ရမှာပဲဆိုရဲစိတ်ကူးကနေကွန်းဘက်တစ်ခါသုံးပုဂံတွေခွက်တွေဇွန်းတွေထုတ်တဲ့နေစာမြန်မာရဲ့တီထောင်သူဦးမင်းကျော်စင်ကနိုင်ငံတကာရဲ့အမှားတွေကိုပါထုတ်နိုင်ဖို့စိတ်ယုံသစ်စပြီးတော့စောင့်နေချိန်မှာပဲကိုဗစ် -19 ကပ်ဘေးကြီးကပေါ်လာခဲ့တာပါ
ဇာနုံးပြည်ကြီးပါတိရိုက်တယ်လို့ပဲပြောရမှာပေါ့နော်ဘာလို့လုံးဝကျွန်တော် stagnation လုံးဝမရှိတော့ဘူးပေါ့နော်ကျွန်တော်ဒီ operation လုံးဝရပ်သွားတယ်အဝယ်လုံးဝမရှိတော့ဘူးထုတ်လုပ်မှုလုံးဝရပ်ပလိုက်ရတယ်ပေါ့နော
်သူ့လုပ်ငန်းကိုတွင်းတွင်းကျယ်ကျယ်စတာနှစ်နှစ်မကျော်သေးတော့အစိုးရရဲ့ကိုဗစ် -19 ချင်းငွေလျှောက်လို့လည်းမရပါဘူးတဲ့
တကယ်တော့ချင်းငွေရရင်အများကြီးဖြစ်တာပေါ့ဘာလို့ကျွန်တော်လက်ရှိကျွန်တော်တို့မှရှိတဲ့လက်ရှိအနေအထားနဲ့ကျွန်တော်ရုံးကံကိုအရန်ခတ်ခဲသွားပြီအစိုးရချင်းငွေအဲမရရင်တော့ကျွန်တော်ပြန်မချင်းငွေနဲ့ကျွန်တော်တို့ဟိုနယ်လေးဆက်ပြီးတော့စခန်းသွားရမယ်သဘောရှိတာပေါ့နော်အစိုးရချင်းငွေရမယ်ကျွန်တော်ညအတိုင်းချက်တော့ပေါ့လေဟုတ
်ဦးမင်းကျော်စင်တို့နေချမြန်မာထုတ်ကုန်တွေကတော့မရှိမဖြစ်ထုတ်ကုန်နေမဟုတ်တာကြောင့်ကပေးကာလာကြီးမှာလုပ်ငန်းပြန်ပြီးလဲပတ်ရင်လဲဝယ်လက်ရှိပါမလားဆိုတာကိုထည့်သွင်းစဉ်းစားနေရတဲ့အနေအထားဖြစ်ပါတယ်ဒါပေမဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေလဲလုပ်ငန်းပြန်မဆနိုင်သေးပါဘူးနိုင်ငံတော်အသွာလာပိတ်ပင်ကန့်သက်ချက်တွေကဒေသန္တရာစီးမင်းတွေနဲ့အသီးသီးဆောင်ရွက်နေကြတာကြောင့်ပယ်ယူပို့ဆောင်ရေးတုံ့နှွေးသွားတာကြောင့်ဖြစ်ပါတယ်။အစိုးရရဲ့ချင်းငွေအစီအစဉ်မှာလူမှုဖူလုံရေးစီးမင်းသတ်မှတ်ချက်တွေလည်းပါနေတာကြောင့်နေဒေသတွေကလုပ်ငန်းရှင်တွေအတွက်ကတော့ချင်းငွေရရေးမှာအားနည်းချက်တစ်ခုလို့ဖြစ်နေပါတယ်။ကျန်ကျဲဖြောရီထုတ်တဲ့ဒေါသစုထေကတော့အစိုးရရဲ့ချင်းငွေလျှောက်ထားပေမဲ့တိတ်တော့မမြှော်လင့်ပါဘူးတဲ့။ဘာကြောင့်မလဲရှင်
။ခုကပထမတစ်တုံးမှလည်းပဲ88ရောက်6ဘီလီယံပြေးလိုက်တယ်ပေါ့နော်။အဲ့ဒါပဲတည်ရတယ်ဘသူလေးဆိုလည်းတိတိကျကျမတည်ရဘူးလေ။အခုဒုတိယတစ်တုံး192မှ8ရောက်ချပြေးတယ်ပေါ့နော်။အခုချင်းငွေနေထားလဲနှိုင်းရတစ်တုံးကိုဖက်နေတဲ့နေထားမှရှိနေပါလေမှာ။ဒီမြို့ကြီးတွေမှာပေါ့နော်တခြားမြို့ကြီးတွေမှာတကယ်လူမှုဖူလုံရေးစီးနှစီကနေကိုက်နေတဲ့လူငယ်ရှင်တွေတော့အခုကညှော်နေလို့မရတဲ့အနေအထားဖြစ်နေတယ်လို့ကြားပါတယ်ရှင်။အဲတချို့တွေဆိုအခုလည်းအမတို့လည်းကြားမိထင်ပါတယ်။ဒိန်း3000ရှောက်တာတော့မှ65ဒိန်းလောက်ပဲအဲရလို့ပြတ်အပ်တယ်ဆိုတာမျိုးတွေပေါ့နော်။တကယ်လို့မှဒါအဲ့လိုနည်းနည်းလေးဆိုရင်တော့လေဘာမှဟိုမရှိတဲ့ဆိုတော့အစိုးရဆိုရခဲ့မယ်ဆိုရင်တချို့လည်းပုတ်ဖြစ်မှာမဟုတ်ဘူးပေါ့နော်။အရင်နေနေဆိုတော့နောက်ပမာဏနဲ့ပေါ့နော်။ဟုတ်ရမရလည်းနှမ်းလို့လုံးဝမရတဲ့အနေအထားဖြစ်နေတာဆိုတော့လေ
COVID-19 ကြောင့်အများဆုံးထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကအတုံးလုံးတက်တက်သားသားနဲ့ငွေထုတ်ချေရတာမှအဓိကကတော့ကပ်ဘေးကာလာကြီးအတွင်းဒီလုပ်ငန်းတွေကဝန်ထမ်းတွေကိုဆက်ပြီးတော့လစာပေးထားနိုင်ရေးအတွက်လည်းရည်ရွယ်တာဖြစ်ပါတယ်။ပြည်ထောင်စုဝန်ကြီးဦးအောင်မောင်ဒါရိုက်တာအဖွဲ့ဝင်ဖြစ်ပါဝင်နေဆိုအစိုးရရဲ့ကုမ္ပဏီမှတ်ပုံတင်ခြင်းမှာဖော်ပြတဲ့ Inley Princess Inley Minimi Limited ကဝန်ထမ်းတွေအတွက်တော့လစာရဖို့မပူရပေမဲ့ချင်းငွေလည်းမရလုပ်ငန်းလည်းမလဲပတ်နိုင်တဲ့လုပ်ငန်းတွေမှာတော့ဝန်ထမ်းတွေဆက်ပြီးတော့လစာရဖို့မတေချာတော့ပါဘူး။ဦးမင်းကျော်စင်ကတော့သူဝင်တန်းနေကိုလာစာဆက်ပေးဖို့အခက်တွေ့နေပါပြီတဲ့
ဒီမတ်စာလုံးကတော့ကျွန်တော်မတ်စာမကုန်ခင်ရကျွန်တော်ပိတ်လိုက်တာပေါ့နော်25လောက်ပြပေးတော့မတ်စာလာစာပေးလိုက်တယ်နောက် April လာစာကိုကျွန်တော် wave နဲ့တွဲပေးတယ်ဒီလာစာပေါ့နော်ဒီရက်ပိုင်းမှာကျွန်တော် wave နဲ့တွဲပေးလိုက်တယ်ဆိုတော့နောက်လာဟိုဒီလက်ရှိပုံစံတိုင်းဆိုရင်တော့ကျွန်တော်လာစာပေးဖို့တော့ခက်ခဲတော်လေးဖြစ်နေပါတော့ကျွန်တော်လုပ်ငန်းလုံးဝရက်နေတာပေါ့နော် calculation မရှိတော့ဘူးလေ
သဒ္ဒစုခြေကတော့ဝန်ထမ်းတွေကိုလစာဆက်ပေးထားပြီးဝန်ထမ်းတွေရှေ့ရေးအတွက်ပဲအလုပ်ကိုမဖြစ်မနေပြန်စားဖို့နီလန်ပေါင်းစုံစဉ်းစားနေပါတယ်
။ဟောလစာတော့ပေးထားသေးပဲရှိပါသေးရဲ့ရှင်။ဒီလစာ plus ပေါ့နော်နောက်ထပ်တခြားစန်စီစာပေါ့စီနဲ့အမျိုးတခြားအဲကဲကျော်စက်တုံပေါ့နော်အဲ့ဒါတွေရမှာစာအခုလက်ရှိတော့ထောက်ပံ့ပေးထားလို့မရှိပါသေးရဲ့ရှင်။နောက်လ15ရက်နေ့ဒီပေါ့နော် ိုင်းနေပြီးတော့အစကိုဒီစာဟိုအရင်တိုင်းမဆက်ပြီးတော့၆ပတ်ပြည်နေရောမှာ၅ရက်နေဆိုရင်တော့ဖြစ်ဖြစ်တိုင်းနဲ့ဆက်ယုံပြန်ဖွင့်ဖို့တော့အစီအစဉ်နေပါပြီရှင်
COVID-19 ကြောင့်ထိခိုက်ရတဲ့စီးပွားရေးလုပ်ငန်းတွေကိုအစိုးရဘက်ကပံ့ပိုးထောက်ပံ့တာမှာအလုံးအကျုံးဝင်အောင်တော့ဆောင်ရွက်နိုင်မှာမဟုတ်ဘူးဆိုတာကိုစီးပွားရေးအတိုင်းအဝိုင်းကနားလည်ထားပြီးမဲ့လေဒီလုပ်ငန်းစဉ်မှာပိုပြီးတော့ပွင့်လင်းမြင်သာမှုရှိဖို့မျှော်လင့်နေကြတာပါအခုအစိုးရရဲ့ချင်းငွေရလိုကြတဲ့အဓိကအကြောင်းရင်းကလည်းအတိုးနှုန်းအဆမတန်နေပါသက်ပါတာကြောင့်ဖြစ်ပါတယ်COVID-19 ကာလမှာလက်ရှိဗန်ဒိုးနှုန်းတွေကိုရှော့ချပေးနိုင်ဖို့ရောအလားအလာရှိပါသလားဆိုပြည်သူ့လွှတ်တော်ဗန်များနဲ့ငွေကြေးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးကော်မတီရဲ့အတွင်းမှူးလွှတ်တော်မှဦးတင်ထွန်းနိုင်ကို VOE ကမေးမြန်းခဲ့တဲ့အခါမှာတော့
COVID-19 ကာလတစ်ခုပေါ့လေမကျော်လွှားနိုင်ရင်ကာလတစ်ခုမှာဒီအတူအရင်ပြည့်စုံမှုနဲ့ပတ်သက်ပြီးတော့ပေါ့လေဒိုင်းလာတစ်ခုထိဒီ show ပြီးနိုင်နေသူခဲ့ရင်တော့လေသူတို့တွေကတော့တစ်ဖက်ကလုပ်ငန်းမကောင်းနေတယ်လို့ဒီဘက်ကဒီဘန်နဲ့ပတ်သက်တဲ့အပိုင်းမှာတော့သက်သာရရနိုင်တာပေါ့နော်သက်သာရနိုင်တာပေါ့အဲဒါမျိုးကတော့ဘူဘန်နေနဲ့ဆောင်ရကောင်းဆောင်ရနိုင်တယ်လို့တော့ကျွန်တော်မြင်ပါတယ်အဲဒါပေမဲ့အဲ့လိုမျိုးလုပ်ဖို့ဆိုရင်တော့လေချင်းဝေယူထားတဲ့လုပ်ငန်းအားလုံးကိုပြီးမှလားဘယ်လုပ်ငန်းကိုပြီးမလဲဆိုတာကြီးကကျွန်တော်တို့မိခေါ်နေပေါ်လာလိမ့်အဲ့တော့ဒီလုပ်ငန်းပြီးတော့လေကျန်တဲ့လုပ်ငန်းတွေလေသူနည်းသူဟန်နဲ့သူတို့လည်းစင်မတီဖြစ်နေတာဖြစ်တဲ့အခါကျတော့ဟိုတကယ်လုပ်ပြမယ်ဆိုရင်တော့မှဘူဘန်နေနဲ့တော်တော်လေးချင့်ကြေပြီးမှလုပ်ဖို့များတယ်လို့တော့ကျွန်တော်ထင်ပါတယ်ကြာ
လက်ရှိနေထားမှာတော့အစိုးရရဲ့အတူနှုံသက်တာတဲ့ချင်းငွေမရနိုင်တဲ့အသေးစားအလတ်စားစီးပွားရေးလုပ်ငန်းတွေအနေနဲ့ကတော့ကိုနီးကိုဟန်နဲ့ချင်းငွေရှာပြီးရှေ့ဆက်ကြရမယ်အနေထားပါရှင်